ဟောင်ကောင်ကျွန်းရဲ့ပထမဆုံးသောအမျိုးသမီးအုပ်ချုပ်ရေးမှုအဖြစ်ကာရီလမ်ကိုရွေးကောက်ပွဲကော်မတီကမဲခွဲရွေးချယ်လိုက်ပါတယ်အခုရွေးအုပ်ချုပ်ရေးမှုရွေးကောက်ပွဲကတော့အစောပိုင်းကတည်းကစီစဉ်ထားတဲ့ဒီမိုကရေစီနီးလမ်းမကျတဲ့ရွေးကောက်ပွဲအဖြစ်အများကရှုမြင်ကြပါတယ်။ကာရီလမ်ဟာဟောင်ကောင်အုပ်ချုပ်ရေးမှုအဖွဲ့ရဲ့အတွင်းဝင်ချုပ်အဖြစ်တာဝန်ထမ်းဆောင်ခဲ့သူဖြစ်ပြီးအခုရွေးကောက်ပွဲမှာလည်းတရုတ်အစိုးရကလိုလားတဲ့ပုဂ္ဂိုလ်ဖြစ်ပါတယ်။စီးပွားရေးလုပ်ငန်းရှင်ကြီးတွေနဲ့လွှတ်တော်အမတ်တွေအပါအဝင်အဖွဲ့ဝင်1200ပါတဲ့ကော်မတီကဟောင်ကောင်အကြီးအကဲကိုရွေးချယ်တာဖြစ်ပြီးတန်းနဲ့ချီတဲ့ဟောင်ကောင်ပြည်သူတွေကတော့ခေါင်းဆောင်ကိုမဲပေးရွေးချယ်ခဲ့မရခဲ့ပါဘူး။တရုတ်အစိုးရကအကြည့်အကျဲထောက်ခံစီယုံပေးခဲ့တဲ့အသက်59နှစ်အရွယ်ကာရီလမ်ထောက်ခံမဲ989မဲနဲ့အနိုင်ရခဲ့တာကအထူးဆန်းတော့မဟုတ်ပါဘူး။ဒီမိုကရေစီရဲ့လှုပ်ရှားသူတွေကတော့တရုတ်လူလာဟန်ရှိတဲ့ကာရီလမ်အနိုင်ရမှုအပေါ်မှာစိုးရိမ်နေကြပါတယ်။ဟောင်ကောင်ရဲ့အပေါ်မှာတရုတ်ဘက်ကပိုပြီးဝင်ရောက်ဆွတ်ဖက်လာတဲ့အတွေ့အရင်ပြီးတခြားကိုလိုနီဟောင်းဖြစ်တဲ့ဟောင်ကောင်ရဲ့လွတ်လပ်ခွင့်ကိုအမှတ်ခံထားတဲ့တနိုင်ငံစနစ်နှမျိုးကျင့်သုံးနေမှုဆုံးရှုံးမဲ့အရေးကိုစိုးရိမ်ကြတာဖြစ်ပါတယ်။